ပေးကြပါတယ်။ရှစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မွန်ပြည်သက်ပါတီဒီဥက္ကဋ္ဌနိုင်အောင်မင်းတို့အဖွဲ့ဟာဒီကနေ့မနက်ပိုင်းမှာနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဒီဆွေးနွေးပွဲမှာတော့ Federal ပြည်ထောင်စုနောက်ဖွဲ့စည်းပုံရေးဆွဲရေးမွန်ပြည်နယ်ဖွဲ့စည်းပုံရေးဆွဲရေးစတာတွေကိုဆွေးနွေးခဲ့တယ်လို့လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တဲကိုဆွေးနွေးအဖြေရှာဖို့အတွက်လည်းဆွေးနွေးခဲ့တယ်လို့မွန်ပြည်သက်ပါတီပြောခွင့်ရက VOA မြန်မာပိုင်းကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုဇော်ဝင်းလိုင်ပြောပြပေးပါရှင်။
မွန်ပြည်သက်ပါတီ MNSP ဟာစစ်ကောင်စီဥက္ကဋ္ဌနဲ့ဒုတိယမြောက်တွေ့ဆုံတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဖြစ်ပါတယ်။နောက်ဖက်တွစ်ဆုံပွဲမှာ MNSP ဘက်ကအဓိကတင်ပြဆွေးနွေးကြတာတွေကိုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗဟိုအလုပ်မှုဆောင်ကော်မတီဝင်နိုင်အောင်မငေးကအခုလိုပြောပါတယ
်ဖက်ဒရယ်ပြည်တော်စုတည်ဆောက်ဖို့ပဲဖွဲ့စည်းကုန်စည်ကောင်းဖို့ခုကြည့်ဆွေးပြီးတော့နေရာစံကောင်းတဲ့ပေါ်ဖို့ဒါလည်းကျွန်တော်ပြောကြတယ်ဆရာတော်တရုတ်ရင်းနဲ့ကိုပိုင်ကျန်းထန်းကိုပြပွားရှိတဲ့ဒီဖွဲ့စည်းကုန်စည်ကောင်းဖို့ဆိုတဲ့ဒါဒီနေ့နဲ့တိုင်းဆိုင်ရာမလေးကအများဆုံးရေးဆွဲဖို့အတွက်ကျွန်တော်တို့တောင်းဆိုတာပေါ့နော်ဒီလိုပဲချင်တာတော့ကျွန်တော်တို့ဒီတင်ပြချက်ပေါ်မှာအရင်ကလည်းဒီအနာဂတ်ဖက်ဒရယ်ပြောင်းစုတည်ဆောက်ဖို့အတွက်ပေါ်ဒီချက်ကြီးတာပြီးတဲ့အတွက်ကြောင့်တကူလည်းအများဆုံးလုပ်ပါမယ်လို့ပြောတယ်ဒါပြည်တဲ့ဖွဲ့စည်းကုန်စည်တာဥပဒေရေးဆွဲဖို့တွေ့လာတယ်အများဆုံးကောင်းချက်ပေါ်မှာလည်းကျွန်တော်တို့ကိုဟိုပြောကြခဲ့ပါတယ်ခင်ဗျာ
တခြားဆွေးနွေးပြတဲ့အချက်ကတော့ MCA လက်မှတ်ရေးထိုးတဲ့အဖွဲ့တွေရောမထိုးတဲ့အဖွဲ့တွေပါအချင်းချင်းလွတ်လွတ်လပ်လပ်တွေ့ဆုံဆွေးနွေးပွဲကျင်းပဖို့နဲ့နောက်တစ်ဆင့်အနေနဲ့လက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတွေနဲ့ပါဝင်သင့်ပါဝင်တဲ့သူတွေအားလုံးပါဝင်တဲ့ဆွေးနွေးပွဲကျင်းပနိုင်ရေးကိုအကြံပြုဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးချက်အပေါ်စစ်ကောင်စီဘက်ကသဘောထားကိုတော့နိုင်အောင်မငေးကအခုလိုဆက်ပြောပါတယ်
။ဒီကျေးဆွေးနွေးချက်ပေါ်မှာဒီနေ့ကတည်းကအားကနေပြီးတော့ဒီကျွန်တော်ဆွေးခွဲပြီးတဲ့အချိန်တုံးပစ်ဆိုင်သမတော်ကျွန်တော်သူရပါနော်ဒီတော့တော့ရောဒီ EUD ရောနိုင်ငံရေးပါတီကစုဖွဲ့ပြီးတော့ဒါကိုကျွန်တော်တို့စုပေါင်းပြီးတော့ညီလိုက်ကြမယ်ရတဲ့ခုကောင်းကောင်းမွန်မွန်ထောက်တော့ပြောကြပြကြမှာပေါ့အဲ့လိုတော့ဟိုကျွန်တော်တို့ကတော့ပြောထားပါတယ်ခင်ဗျာ
စစ်ကောင်စီဘက်ကထုတ်ပြန်တဲ့ကြေညာချက်မှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတိုင်းသားများအားလုံးနိုင်ငံရေးတွင်ပါဝင်ဆောင်ရွက်ရေးနဲ့ပညာရေးအခြေအနေပါတီစုံဒီမိုကရေစီကျင့်သုံးရေးနဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိစ္စရပ်တွေရှင်းလင်းဆွေးနွေးခဲ့ကြောင်းဖော်ပြထားပါတယ်နောက်ရက်တွေမှာတော့မွန်ပြည်သက်ပါတီကိုယ်စားလှယ်အဖွဲ့ဟာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့မျိုးသားစည်းလုံးညီညွတ်ရေးနဲ့ညီညာရေးဖော်ဆောင်မှုညီနိုင်ရေးကော်မတီတို့နဲ့ဆက်လက်ဆွေးနွေးမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာတော့မွန်ပြည်သက်ပါတီဘက်ကအမျိုးသားရေးပါတီအရေးကိစ္စတွေထက်သွင်းဆွေးနွေးဖို့ရှိနေပါတယ်။ဒီကနေ့တွေ့ဆုံပွဲမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဒုက္ကဋ္ဌဒုဗိုလ်ချုပ်မူကြီးစိုးဝင်းစစ်ကောင်စီအဖွဲ့ဝင်ဗိုလ်ချုပ်ကြီးမြတ်ထွန်းဦးဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့မွန်ပြည်သက်ပါတီဒုဥက္ကဋ္ဌနိုင်အောင်မင်းတော်ပဲတွင်ရမူနိုင်ဝင်းလပြည်တွင်းရေးရာတာဝန်ခံဗဟိုလုံးမှုဆောင်ကော်မတီနိုင်ပညာလယ်တို့တက်ရောက်ဆွေးနွေးကြပါတယ်ဒီလ20ရက်ကနေ22ရက်နေ့အထိတော့စစ်ကောင်စီဥက္ကဋ္ဌဦးဆောင်တဲ့အဖွဲ့နဲ့ရှမ်းပြည်ပြည်လယ်ထူထောင်ရေးကောင်စီ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွဆက်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့ဆွေးနွေးခဲ့ကြပါတယ်စစ်ကောင်စီကတိုင်းဒေသနဲ့ကိုင်အဖွဲ့တွေကိုငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ကြားရမှာ NCA အပြည့်ရအဖွဲ့က9ဖွဲ့နဲ့အပြည့်မရတဲ့အဖွဲ့3ဖွဲ့တို့ကလက်ခံထားပါတယ်ဒီဖိတ်ကြားချက်ကိုတိုင်းဒေသလက်နက်ကိုင်အားကြီးအဖွဲ့တွေဖြစ်တဲ့ကရင် KNU ၊ကချင် KNO တို့နဲ့အတူကရင်နီ KNPP ၊ချင်း CNF ၊ကျောင်းသားတပ်မတော် ABSDF တို့ကလက်မခံကြောင်းထုတ်ပြန်ခဲ့သလိုတအောင်းတရားနယ်လေးကိုကန့် MNDAA နဲ့ရခိုင် AA အဖွဲ့တို့လည်းပါဝင်တက်ရောက်တာမရှိပါဘူး။ညီညာရေးဆွေးနွေးပွဲကိုအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကိုမဖိတ်ကြားတဲ့အပေါ်မှာတော့ဝေဖန်ပြောဆိုတာတွေရှိနေပါတယ်ခင်ဗျာ